တရုတ်နိုင်ငံဝူဟန်မြို့ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကိုဗစ် -19 ဇင်းမြစ်စုံစမ်းစစ်ဆေးဖို့ရောက်လာချိန်မှာပဲတရုတ်နိုင်ငံအနောက်မြောက်ပိုင်းမှာဒီရောဂါဖြစ်ပွားမှုတွေတိုးလာနေပြီးအခု၈လအတွင်းပထမဆုံးဖြစ်တဲ့ဒီရောဂါနဲ့တိုက်ဆုံးမှုကိုကြက်တပြေးနေမှာတွေ့ရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်တရုတ်မှာအခုချိန်အထိတိုက်ဆုံးရသူ4600ကျော်ရှိပါတယ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်အတွက်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ယောဂါရှိသူကိုခြေအခံလိုက်ထိန်းချုပ်မှုတွေလုပ်တဲ့အတွက်ဒီယောဂါနဲ့တည်ဆုံးရသူဟာတခြားနိုင်ငံတွေနဲ့ရှင်နေပါတာဖြစ်ပါတယ်။တရုတ်နိုင်ငံမှာနှစ်တကူအားလိုက်ရကျင်းပမဲ့ February မတိုင်ခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်ဘေကျင်း၊ဟာဘေးနဲ့တခြားဒေသတွေကဒေသခံသန်း20ကျော်အတွက်ကန့်သတ်ပိတ်ပင်မှုအမျိုးမျိုးကိုချမှတ်ထားတာပါ။ဒီယောဂါဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းမှုတွေခွင့်ပြုဖို့အတွက်တောင်းဆိုနေတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကြားတန်တမာရေးသဘောတူညီချက်မရနိုင်ပဲဖြစ်နေရကနေတစ်နှစ်လောက်ဆွေးနွေးပြီးမှ WHO စုံစမ်းမှုတွေအခုချက်တပရင်းနေမှာဝူဟန်ကိုရောက်လာတာဖြစ်ပါတယ်။2019မှာဝူဟန်မှာစတင်ခဲ့တဲ့ဒီကာယောဂါဟာကမ္ဘာတစ်လွှားကိုပြန့်သွားခဲ့ပြီးအခုဆိုအကူးဆက်ခံရသူ62တန်းကျော်နဲ့တည်ဆောက်ရသူက2တန်းနီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။